ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုနယ်ဖောင်ဆိုင်ဒေသတွေမှာစစ်ကောင်စီတပ်နဲ့MMDAA ကိုပကံတပ်ဖွဲ့တို့ကြားမှာနေစဉ်လိုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီကနေ့နိုမာလ26ရက်နေ့မှာလည်းဆက်လက်ဖြစ်ပွားပါတယ်။ကချင်ပြည်နယ်မိုးမောင်းမှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ်KIA တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စီးရဲတပ်မှမှုတွေရှိပါတယ ေသတွေမှာဇူလိုင်လဇန်ကလေးကစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေစတင်ခဲ့တာမှာဒီနေ့အထိလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီအပိုင်းတွင်တိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့နေရာကတော့မုံကိုနဲ့ဖောင်းဆိုင်ဒေသဘက်ဖြစ်ပြီးဖောင်းဆိုင်ဒေသဘက်ကအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဒီကဒီဖောင်းဆိုင်ဘက်ကပဲဖြစ်နေတယ်။ဒီနေ့လေးဖြစ်တယ်လို့ပြောရတယ်။ဒီနေ့တည်းတော့တော်တယ်။အဓိကခုတို့ဖြစ်နေတာဟောဖောင်းဆိုင်မယံတို့ပေါင်းနေအဲ့မှာမစနစ်အဲ့အစားဖြစ်တော့ပဲကျွန်တော်တို့ရော်တယ်မဖြစ်ဘူး။အမြောက်တန်းနဲ့ဘင်းနဲ့ကြတော့ဟိုရော်ပေါင်းစီမှာလည်းအဲ့တော့အဲ့လိုလာကြတယ်နော်။ခဗလီမလာကြာတော
့မုံကိုဒေတာကန်တူကလည်းတနင်္ဂနွေနေ့ကမုံကိုမြို့တောင်ဘက်နန်းဟာရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းနဲ့မုံကိုဗျူဟာဂုံးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ
်မနေ့ကတော့ဟိုဟိုနဖိုင်ရွာပေါ်ကမှာပေါ့အမတန်းတော့ကြားရတဲ့ဆက်နက်တာတော့ကြားတာပေါ့ဟာဟာလက်နက်ကြီးရောလက်နက်အနက်တွေရောကြားတာပေါ့ဟာသူရှင်မာဆုံးတယ်ဒီတော့ပြတာပေါ့မနေ့ကတော့ဆယ်လုံးကျတော့လာပြည့်တယ်ဒါမဲ့ပြမာတကြလာကျတော့ဒီပြန
်ပါ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့နိုဝင်ဘာလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကမုံကိုဒေသမှာစစ်အင်အားတိုးချဲ့လာခဲ့ကြောင်းနဲ့28ရက်နေ့မှာကိုကန့်တက်ဖွဲ့ရဲ့ချင်းချိုက်ထံတပ်စခန်းကိုတနေ့တည်း3ချိန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲကိုကန့်တက်ဖွဲ့ရဲ့မန်းရံတက်နဲ့ရှီတိကြတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားတနင်္ဂနွေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဗမော်ကလာတဲ့စစ်ကောင်စီတပ်ကိုမိုးမောင်းမြို့အနီး KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကိုပိတ်ခတ်ခဲ့တာဖြစ်ကြောင်းနဲ့စီရေးတင်းမာမှုတွေရှိနေကြောင်းမိုးမောင်းဒေသခံတူကပြောပါတယ်
။မနေ့ကညလေမိုးလွယ်ပိုင်းတော့မိုးမောင်းမြို့ဝင်လာဖို့ပြောဟောတိုက်ခင်းရွာထက်လာတော့မိုင်းခွဲတော့ဒီတပ်ကဒီလိုလမ်းလေးတွေရှော့ပစ်တာတွေရှိရှိရပါတော့အဲ့မှာတရားသားတရားတော်ထိသွားတော့ကြားတယ်တန်းချင်းတော့များလာပါဗျာအဲ့နမဟိုနော်ပေါ့ရွာဆိုတာဒီမြို့လေကောင်ဒီစီးနေမှာဟိုသမိုင်းကျော်တော့ပဲဝေးနေရပေါ့အဲ့တင်ကြကောမှာကျရင်ဆိုတာဒါကတော့ကျင်းနေတာသူသားရယ်ဆိုတာဒါအဲ့ခွဲရဟိုပြင်ခံလာမယ်အနေဒါရောရှိတယ်ပေါ့နော်အဲ့လိုပဲ
အခြားဒေသခံတူကတော့မိုးမောင်းမြို့ပတ်ဝန်းကျင်မှာ KIA တပ်ဖွဲ့ဝင်တွေလှုပ်ရှားနေတာကြောင့်နှစ်ဖက်အခြေအနေတင်းမာနေကြောင်းနဲ့ဒီကနေ့တော့ဈေးတွေလည်းပိတ်ထားကြောင်းပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနောဘူးကမိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာကြားသိရပေမဲ့အသေးစိတ်အခြေအနေမသိရကြောင်းပြောပါရယ
်မိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်နေဆိုတာတော့ပဲကြားပါရယ်ကြားတော့ဘာမှမကြားဘူး
ခင်ဗျ KNG ခေါ်ကချင်းတည်င်းဌာနကတနင်္ဂနွေနေ့ပြစ်ခတ်မှုမှာစစ်ကောင်စီတပ်ကမိုးမောက်မြို့ကျေးနံရက်ကွက်ဘက်ကိုပြစ်ခတ်တာကြောင့်ကချင်နှစ်ချင်းခရီးရန်ကျောင်းဝင်းနဲ့အေဒင်စစ်ဆောင်စခန်းတွင်လက်နက်ကြီးထိမှန်ကြောင်းဖော်ပြထားပါတယ်။ဒီလက်နက်ကြီးနဲ့ပစ်ခတ်တဲ့သတင်းနဲ့ပတ်သက်လို့တိကျအတည်ပြုတော့မရပါဘူးခင်ဗျာ။